ကဲယနေ့ကတော့ခုနှစ်ရက်နောက်ပိတ်ဆုံးရက်ရက်တူတူလေးဖြစ်သွားတယ်အမမဒီနေ့ကအစကောင်းတော့ဒီနေ့ခုနှစ်ရက်နေ့ရနေပြီးတော့ကောင်းပြီရှိရဲ့လက္ခဏာတွေငြိမ်သွားပြီဒီနေ့ပဲငြိမ်မယ်မနေ့ကနည်းနည်းငြိမ်မယ်ဒီနေ့ဘုံငြိမ်မယ်နှစ်ပြားဆိုရင်အကုန်လုံးဂွင်ကျွတ်တွေငြိမ်ကြတော့သဘက်ကဆိုရင်လွတ်မြောက်သွားတယ်လွတ်လဲလွတ်ဘောကိုရက်ပြီးဘုံဘုံတို့အတွက်နဲ့ထားတာစကန်းတစကန်းလုံးရင်တွက်ထားတယ်ဘုံဘုံတို့ဘယ်နေ့ပါဖြစ်ရဘယ်နေ့ပါဖြစ်ရကိုဖြစ်တာတော့မဟုတ်ကိုကဖြစ်တာမဟုတ်သမာဓိနဲ့တင်းတင်းခေါ်သွားလွတ်ဖြစ်တာတော့ယောဂီတွေရဲ့တရားပေါ်မှာမှုတည်တယ်ရှင်းနေကြတဲ့ကတရားကြီးတို့ဒုမာကြီးတို့ရဲ့တရားပေါ်မှာမှုတည်ပြီးတော့ဖြစ်တာဘုံဘုံတို့ကသီလပိုင်းသမာဓိပိုင်းကိုထိန်ပြီးတော့လမ်းကိုထိန်တဲ့ပြီးရသွားတာတော့ကိုကကိုသွားတာအဲ့ဒါဘုံဘုံတို့ပြတာမဟုတ်မိမိတို့ရဲ့တရားကြောင့်ကြာတာဘုံဘုံတို့ကခြံစည်းကိုဘောင်ခတ်ပြီးတော့ခေါ်ယူသွားတဲ့နေ့ပဲအဲ့ဒီတော့ကိုရမှာဆိုရင်လွတ်ရမယ်ဘုံဘုံတို့တွက်ပြီးသားအခုကအကြောင်းတည်းလည်းဖြစ်တယ်တခါမှလည်းဒီလိုစကမ်းကိုရဲ့မလုပ်ခရဘူးအမှန်မှတော့ဒီနှစ်ကတော်တော်များများဆိုင်ဆိုင်ဖြစ်မှာပေါ့ဘာဖြစ်လို့လဲဆိုတော့ဆရာတော်ဦးမှုနိုင်တာနဲ့ဘုံဘုံနဲ့ဒီမှာနှစ်ပါးတွဲပြီးတော့သာသနာပြုတော့မယ်ဆိုပြီးတော့ဆုံးပြပြီးတော့ဒီဟိတာကိုစတီထောင်နဲ့ဟောင်းလဲမှာပဲအစပါပဲအခုဆရာတော်ကြီးကသူပြန်တော်မူသွားတော့ဘဝနာတာပြန်တော်မူသွားတော့ဘုံဘုံမှာတာဝန်ကြအဲ့ဒါနဲ့ဒီဆရာကြီးနဲ့တွဲပြီးတော့ဘုံဘုံကအခုလို့ကိုယ့်ရဲ့မလုပ်ဘူးအစကနခုမဟုတ်လို့ခုနှစ်ရက်ပဲလို့နောက်နောက်ဆိုရင်ကိုယ့်ရဲ့တွေဖြစ်သွားမယ်စကံမော်လေးလည်းနောက်နောက်မှာဒီမှာတွေပေါ်ပေါက်လာတော့မှာပါအခုအတာဒီနေ့စတာခုနှစ်ရက်နဲ့စတယ်နောက်နောက်ဆိုရင်လည်းဒီမှာဟာမိမိတို့ရဲ့အေးဒီတဲငူမင်းသမားတဲငူเจ้าမှာဒါမရီတေတာပေါ့ပရိသန်နေတည်တာပေါ့ယောဂီတွေရဲ့စိတ်ရဲ့ဆယ်မှာတရားပရိသန်နေတည်တာမာတို့ဒီเจ้าပဲဆိုပြီးတော့မိမိတို့မှာဘဝတစ်ခုမှာမတန်တင်ခံရပါလေ။ဘာလို့လဲကနဝူပွဲလေးဖြစ်တယ်။ကနဝူပွဲမှာလည်းဒီကျောင်းနဲ့ကြီးမှာအခုမှရိတ်တာစမယ်ပွဲဖြစ်တော့အခုထိုင်တဲ့ပုဂ္ဂိုလ်တွေဟာဒါဒီကျောင်းတိုက်ကကနဝူလူရင်းလူပေါင်းနေလေလူဆိုလည်းမမှားပြီပေါ့။ဒီကနေ့အခြေတည်ပြီးတော့နောက်နောက်ကိုသာသနာတုတ္တရာတုတ္တကျောင်းကိုဘုံဘုံတို့မရှိတော့တဲ့နောက်ပိုင်းမှာလည်းဆက်လက်ပြီးတော့ပြုကြပါလို့ဒါဘုံဘုံဩဝါဒအနေနဲ့တော့လည်းတိုက်တွန်းနှုတ်ဆော်တာပါအားလုံး။ဘာလို့လဲဆိုတော့ဘုံဘုံတို့တွေကကျမ်းမာတာမဟုတ်တော့ပါ။မကောင်းတော့ပါဘူးရုပ်တရားလည်းအဲဒါမှပြက်နေပါလေ။ဒါပေမဲ့လို့ဒီတရားရဲ့တကူကြောင့်ဘုံဘုံတို့နေနိုင်တာပါ။တရားမရှိရင်တော့မနေလို့မရဘူး။ဒီတရားကဒီရုပ်ကိုလွတ်အောင်နေလို့ရတဲ့အလိုက်နေရှိပါလေ။တမာဒီကောင်းတော့ဇန်နေပေးတာကအာနာပါနဇာနာယူ။ဒီအာနာပါနဇာန်သည်ဒီစိတ်တလုံးကိုထိန်ချုပ်နိုင်တဲ့ပါဝါရှိတယ်။ဥပမာဒုက္ခရောက်ရင်လည်းထိန်ချုပ်နိုင်တယ်၊သိမယ်ပြီးတွေ့ရင်လည်းဒီအာနာပါနာကထိန်ချုပ်ပြီးတော့သိမ့်ထားနိုင်တဲ့ပါဝါတွေသူ့မှာရှိပါတယ်။ဒီအာနာပါနာတကူကအဲ့ဒါကြောင့်မလို့ဒီအာနာပါနာဇောင်းကိုဒါဆရာတော်ကြီးလက်ထက်တည်းကဒါဘုံဘုံတို့လည်းဒီလိုကျင့်ခဲ့လို့လည်းဒီလိုရခဲ့ပါတယ်။အခုဆိုတရားတော်မတွေစခန်းပေါ်မလို့မသိကြဘူး။ဟိုးမုံရွာကအခုဒါဥစဉ်ဆိုရင်မုံရွာပြန်လာတာဘူး။ဦးဇင်းလေးဆိုမောင်ရမာဒါဘုံဘုံတို့ရင်တော့တော့အတူတူပေါ့ဒါသူတို့ကဆရာကြီးတွေပေါ့ဘုံဘုံတို့နဲ့ဆင်နေရကြအင်းကိုတော်ဆိုတာသူတကုံလုံးအင်းကြီးပဲမောင်ရအောင်ဆရာတို့ကြီးอ่ะဒါအင်းကိုတော်နဲ့သူခေါ်တယ်သူတကုံလုံးအင်းနေကြီးပဲရှိထုတ်တာလို့အဲသူလည်းအဲဆရာတို့ကြီးလက်ထက်ကနေပြီးတော့သူလက်သောတာပန်နဲ့တရားခံနေဖြစ်ပြီးတော့နောက်ပြဆုံးဒီအရတမရတို့ရောက်ချင်းနဲ့ရောက်သွားမယ်ဒါဘုံဘုံကပြညတ်တတ်လို့မကောင်းဘူးပေါ့ဒါသူလန်းစင်နဲ့သူသွားလို့လေအခုလို့ဒီလိုမုံရမှာဆိုရင်သင်္ဟန်ကိုတိုက်ကြည့်ဖြစ်ပြီးတော့သူ့ရဲ့သီလရှင်ဟာယနေ့ Facebook ကမှလည်းတွေ့ပါရွှေတွေဖြစ်သွားရွှေရောင်ကြီးဖြစ်သွားဒါခုနမေးလိုက်တယ်အဲ့ဒါဘာလို့တလဲလို့မေးလိုက်တော့ဟောနေမိသိညိုလိုက်တယ်အမှမှဒီလူသားမဟုတ်တော့ဘဲနဲ့ရွှေရောင်ဖြစ်သွားတယ်ဟုတ်ပါကလေးဝင်းပြီးတော့လေရွှေချတာလို့ဖြစ်သွား အာဟုကောင်းပါတာဒါတွေကတရားရဲ့တကူတွေပဲနောက်တော့လေးရက်ဟိုနေ့နဲ့မှထားတယ်ဘုံဘုံတို့ဒီရေခဲတိုက်တည်းမှထားအဲဒီလေးရက်စလုံးပြန်ထုတ်လိုက်တော့ပျော့ပျော့ပြောင်ပြောင်ပဲအကုန်လုံးအခုအသက်ဟိုလင်းရှင်တဲ့လူတယောက်လိုပဲသူမထိနိုင်တာတကူပဲအကုန်လုံးလက်တရားခြေတရားတမြင်ွေထိုင်ပြထားတယ်လက်တွေကိုလှုပ်ပြထားတယ်ခေါင်းကထိမ့်ပြရတယ်မထိမ့်ပြပျောက်ကြသွားလို့အဲကြည့်တော့လေရွှေရောင်ဝင်းနေတယ်ဒါပါလဲဆိုတရားရဲ့တကူတွေပေါ့ဒါမျိုးကိုမှန်ကောင်းနဲ့ထည့်ထားမယ်ဆိုတော့တောင်းတောင်းပုတ်ခဲပါလေမပုတ်ပါဘူးဒါတွေကပါလဲဆိုရုပ်ပိုင်းမှာပရမတ်သာဓာတ်သာဖြစ်သွားရင်ဓာတ်ကြီးလေးပါအခုဒါကိုကျင့်ညပါကျင့်ညပါဟောဒီဓာတ်ကြီးလေးပါညောင်းနေညာတွေကဒါဓာတ်ကြီးလေးပါပါကိုကပြင်ညာလို့ကြောင့်ညောင်းနေညာတွေပြောတာပထဝီဓာတ်ကတောင့်တင်းလာတယ်တိဇောဓာတ်ကပူလောင်လာတယ်ရင်နဲ့ဘူးလာတဲ့မိခဲကြီးလိုခင်ခုထိုင်ပြီးတော့နေရတယ်တချို့ပုံကိုယ်လေးဆိုရောက်လောက်မယ်ဘာလို့လဲဆိုတော့ဘူးလောက်စလုံးလောက်ကိုခင်ခုထိုင်တာလောက်စလုံးလောက်ခင်ခုထိုင်တာပဲအာပြုံလို့ပြုံလို့ပြုံလို့နဲ့တင်မမဖြစ်ဖြစ်ပေါင်မဖြစ်ဖြစ်အဲဖြစ်တတ်တယ်အဲတခါတခုပြောင်းလို့ပြောင်းလို့လောက်စလုံးလောက်လောက်စလုံးကနေသေးသေးသွားလိုက်တာနောက်ပြီဆုံးဘာလို့လဲဆိုတော့ဒီစည်းစည်းလောက်ပြက်လာအဲဇီးဇီးကောင်လည်းပြောင်းလို့ပြောင်းလို့ပြောင်းလို့ပြောင်းလို့နဲ့တီးနေတာပဲသူကလည်းအမတန်ကောင်းတယ်အဲ့ဒီလားနေရဒါပေမဲ့လို့ခံရတယ်လို့တော့မကောင်းဘူးဖုံးဖုံးလို့ဆိုရင်လည်းတော်တော်မျက်ရည်ကျခဲ့ရတယ်ဒီနေရာမှာဘာလဲဝေဒနာသမာဓိလုံနေတာကိုလုံတာမဟုတ်ဘူးသမာဓိကိုကိုတီးထားတယ်ထိန်းထားတယ်ချုပ်ထားတာဒီလိုမဟုတ်ပါဘူးသူကသူဝေဒနာကိုတီးပေးတာစိတ်ကိုမလှုပ်ရဲဘူးအဲ့ဒီတော့စလုံးလုံးဖြစ်တဲ့ဝေဒနာကိုစိတ်ကလေးရလေးနည်းနည်းလေးလှုပ်ကြည့်လိုက်ပွားထားလားတကုံလုံးပြန်ပြက်သွားပေါင်တစ်ချောင်းလုံးပြန်ပြက်သွားအဲစိတ်ကိုငြိမ်းပြီးတော့သိမ့်စီရသိမ့်သိမ့်သိမ့်သိမ့်ပြီးတော့စိတ်ကလေးကသာလေးငြိမ်းနေရဟိုအထက်ကဥစဉ်တစ်ပါးပြောသလိုအခုလည်းရှိပါလေကမ္မထန်တိုက်ဆရာလုပ်နေပါဆရာတို့ရေးတဲ့အဲ့ဒီဝေဒနာတဲ့အသာသိုးနေရတယ်ဆိုလို့သူတို့အညာစကားနဲ့ပြောတော့အသာသိုးနေရတယ်ဆိုရင်ငြိမ်းပြီးတော့မလှုပ်ရဲဘူးပေါ့နေရအဲသူတို့ကလှုပ်ကြည့်တယ်စိတ်ကလေးလှုပ်နေလို့ကြည့်လို့ပေါင်တစ်ချောင်းလုံးပြန်ပြက်လာအပြန်သိမ်းရတယ်တခါလဲအလောက်စလုံးလောက်ကနေပြီးတော့ဇီးစည်းလောက်နောက်ဇီးစည်းလောက်ဇီးစည်းလောက်ကနေပြီးတော့ဇီးကင်းလောက်လည်းပြက်ကမြဲအကြတာတခါလဲဝင့်နေတော့တယ်ပဲဒီစိတ်ကအဲ့ဒါဘာလို့တာလဲဆိုတော့စိတ်ကိုသမာဓိတခါလဲဝေဒနာသမာဓိတခါလဲတည်ထားပေးတာကိုနည်းနည်းလေးလှုပ်ကြည့်ပြန်ပြီးတော့ဇီးစည်းလောက်တင်လောက်စလုံးလောက်ပြန်ပြက်လာအသာပြန်ငြိမ်းနေရမလှုပ်ရဲဘူးအဲ့ဒါဘာလဲဆိုဝေဒနာသမာဓိလုံနေတာအရင်ကောင်းနေအဲ့ဒီလားနေကြတော့ဒါခံရတဲ့လူကတော့တော်တော်ခံရပါတယ်။ဒါပေမဲ့အဲ့ဒီလိုရောက်တဲ့ပုံစံတွေများရှိခဲ့ရင်မလှုပ်ပါနဲ့သိခံဆုံးအောင်လိုက်။နောက်ပြဆုံးအဲ့ဒီဇီးဇီးဇီးကင်းလောက်တည်းနေချုံသွားချုပ်တာကမသိဘူး။ဒါဘုံဘုံကပြင်ညလို့ပြောတာ။ဘုံမဇီးကင်းကချုပ်သွားမသိဘူး။ဟုတ်ကစိတ်ကလေးကိုငြိမ်နေတဲ့ငြိမ်ငြိမ်နေတဲ့ငြိမ်ငြိမ်နေတဲ့ဒီတဲ့ဒီတဲ့ဒီဝေဒနာလေးတစ်လက်ပေါ်မှာလိုက်သွား။ဟိုတက်တက်ဒီချုပ်တာပြောတာမဟုတ်ဘူးနော်။ဘာမှမသိဘဲနဲ့ချုပ်နေတာလို့ငြိမ့်နေတာတွေကအဲ့ဒါတွေကလမ်းလွဲတွေပါဒီဝေဒနာပေါ်မှာဓာတ်ကြီးလေးပါဝေဒနာပေါ်မှာတည်ပြီးတော့ပါသွားလိုက်အဲ့ဒါမှတကက်တရားစစ်တရားမှမှာဟိုဒီနေ့ဟာတွေကမမှန်ပါဘူးဘုံဘုံတို့အစိတ်ကိုပြောင်းပြတာတွေဆိုတာကဝေဒနာမခံလို့အနာဘာနာဇာတိတင်ပေးတာကဒါလက္ခဏာတော်တွေရှိပါတယ်တကက်ခုမှခုသွားပြီဆိုတော့ဝေဒနာသမာဓိလောက်ပြီဆိုတော့ခုနအဲယောဂီတွေဒီလောက်များရင်တော့ဆယ်လေးငါရောက်ဘယောက်နဲ့ဆယ်တော့ရှိပါလိမ့်မယ်ဝေဒနာမောတည်ကြပါလေတီးပြီးတော့နေရတာဘုံဘုံတော့ဆိုရင်မျက်ရည်ကျမျက်ရည်တွေကိုသွားမကြည့်ရဘူးသူမျက်လေးကမျက်ရည်ကျဟောမှာမခံစားနိုင်လို့တိတိလေးဇီးပင်းတော့ကလေးကပိုးဆိုးတယ်ဟာသွားလေးနည်းနည်းလေးများစိတ်ကလေးကဟိုကြံလိုက်မယ်ဆိုရင်ကြံမလို့လောက်လိုက်တယ်ဆိုရင် तू ကတခါလက်ဇီးဇီးတော့စလုံးတော့ပြန်ပြက်လာအဲသူ့ကိုပြန်ဆောင်းပြီးတော့ထိန်ထိန်သိမ့်သိမ့်နေတဲ့ကလည်းလောက်ရတယ်။အဲ့ဒီအတင်းတော့ပြေးပြေးသွားငိမ့်နေရတယ်။သူကလည်းဝတ်နေတာပဲဝတ်ပြီးတော့တက်နေတာ။အဲ့ဒါမျက်ရည်တွေကျကျတော့လှမကြည့်ရလှမ်းကြည့်တက်လာတာကစိတ်ကိုလှုပ်ရှက်ကမှမခံဘူး။အဲ့ဒါလောက်ရောက်သိကောင်းနေအဲ့ဒီသမာဓိကျတော့သွားပဲဒီဒီဘွားတဲ့နဲ့ဒီယောဂီဟာသောတာပန်လည်းမကယ်ရင်သရဂံလည်းမသောတာပန်တော့ရနေပါတဲ့သရဂံအနာဂံယဟန္တာမကယ်ရင်ပါဘူး။သူဒီဝေဒနာသမာဓိလောက်သွားတယ်။သူကရှေ့ကိုသွားဖို့လမ်းကိုဒီဓာတ်ကြီးလေးပါညွန်ပြတာပါဒါကဒီဝေဒနာကိုမကြောက်ကြပါနဲ့ ဒါဖုံဖုံရဲ့ဩဝါဒဒါဆရာတော်ကြီးတွေရဲ့ဩဝါဒအတိုင်းမှာတဲငုဆရာတော်လည်းမင်းတို့ဝိရဏတော်ဆုံးအောင်လိုက်အခုအသေးတတ်ဖို့အတွက်ကျင့်တာအသေးတတ်ဖို့တဲ့အနေမြတ်ဖို့အခုအနေမြတ်အောင်လုပ်ကြတာပါဓမ္မကြီးတို့သောကပရိဒေဝဆရာဘာမိတွေတောက်လောင်တာငြိမ်းအားငြိမ်းအေးပါလိမ့်မယ်ဘာလို့ငြိမ်းအေးမလဲဆိုတော့ဆရာဘာမိစိတ်ဆိုတာဟာရယဘုံဝင်ရနေဖြစ်တာဟာရယဆိုနားလည်းမမဟုတ်စိတ်ထရဖြစ်တယ်ဆိုတော့စိတ်ဆိုတာဘာမှဘုံဝင်မှာဘုံဝင်ဆိုတဲ့နှလုံးသားထဲမှာအာနေထထပေါ်တာအဲ့ဒီတော့ကဖြစ်နေတယ်ရင်တော့ဒိန်ဆိုသူပဲလမ်းစရာရှိတယ်ဒိန်ကနေဆိုအဲ့ဘုံဝင်ပဲအာစိတ်တွေမှာဘာလို့စိတ်တွေညစ်တယ်ဆိုတော့အဲ့ဘုံဝင်မှာပဲအာရင်တော့ကိုပူးလောက်နေတာပဲဆိုတော့လည်းတော့ကမိတာအဲ့ဒီမှာပဲအဲ့ဒီဘုံဝင်စိတ်မှာဖြစ်နေတာအဲ့ဒီစိတ်တွေကိုဟောဒီတရားကလာသိတယ်တခုခုဖြစ်တော့မယ်ဆိုအဲ့ဘုံဝင်မှာတခုခုအကြောင်းပေါ်ရင်သတိထားနိုင်ရင်ချုပ်သွားရောသူကဒေါသဖြစ်မယ်ဆိုဘုံဝင်လေးမှာစိတ်ကလေးကလှုပ်ရှားလာရင်သတိထားနိုင်ရင်ချုပ်သွားရောသူ့ကိုသတိလေးနဲ့ကြည်တာနဲ့ချုပ်ချုပ်သွားတာအဲသူ့ကိုမချုပ်ခင်တော့သူနဲ့ပေါင်းပေါင်းမိသွားတာအဲပယ်နိုင်တဲ့တရားတော့တရားသားတော့ဒေါသကိုပယ်နိုင်တရားသားချုပ်တယ်ဟိုတမသားတော့ပယ်နိုင်တမသားချုပ်တယ်သုံးမသားတော့မပယ်နိုင်ငါမှုသားမပယ်နိုင်တော့သူကပေါင်းမိတာပဲပေါင်းမိတဲ့အခါနောက်ဆိုရင်သူကဒီစိတ်တွေဖြစ်သေးတယ်ထတ်ရှုတာပဲထတ်ရှုတော့တပြည့်ပြည့်ငါမှုသားကိုပယ်နိုင်တယ်အဲသုံးမသားကြတော့မပယ်နိုင်လေဘူးသူ့ကိုယ်သူသိနေတယ်အပြစ်လိုက်ပယ်တာပဲဒါကုစိတ်တွေကိုနောက်ယောဂီတွေသိကြပါလိမ့်မယ်ဒါအခုပြတာတွေကဒါခုနှစ်ရက်စကန်းလေးနဲ့ဟိုလူရင်အတူချုပ်နဲ့ပြတာပါအမှမှာတော့၉ရက်ကစိပတ်လေတယ်၉ရက်ဆိုရင်တော်တော်ကောင်းတယ်ဒီမှာလဲအစလဲဖြစ်တယ်ဒီနေရာဒေသလဲဒါဘယ်လိုမှမသိဘူးအချက်ရေးပြုံရေးပုံကူတွေကလဲဝေယဝိဇ္ဇာသမားနောက်ပိုင်းကဘယ်လိုမှမသိဘူးအဲ့ဒါကြောင့်မလို့အခုဝေယဝိဇ္ဇာသမားလဲနောက်ပိုင်းကဒီလေလေနဲ့သူတို့ညင်ညင်ညွန့်နဲ့လှုပ်တယ်။အဲချင်းတဲ့ပုဂ္ဂိုလ်လည်းဘုံဘွားလှမ်းလှမ်းမေးတယ်။တရားပုဂ္ဂိုလ်တွေကောင်းလို့ပါ။မကောင်းရင်ဘုံဘွားကိုယ်မောလင်ကမောက်ကဖြစ်လေဘုံဘွားဆင်းလာမှာပါ။ဘလောက်ဖြစ်ဖြစ်ဘုံဘွားဆင်းဖို့ဆင်းနေပါ။ဒါမျိုးဒီမှာကောင်းနေဆိုတော့ဘုံဘွားလည်းအဆင်အောင်ဒီဆရာလေးဒီဥစဉ်နေဆိုတာကဒီလူပွဲမျိုးတော့မဟုတ်ဘူး။ကိုယ့်ရဲ့ဒိဋ္ဌံဒီယဟန်ဘွဲဘုံဘွားတို့ဒီလူပွဲမပေးဘူး။ယဟန်ဘွဲသီလရှင်ဘွဲဆိုတာအမတန်ရေးကြည့်တဲ့ဘွဲအဲ့ဒီပွဲမျိုးမှာဒီဆရာလေးတွေကုသင်းတွေပဲပြတာဘုံဘုံပြခဲ့ပါတယ်ဒါကဒလီလောက်မှာတက်ပြီးတော့ဟောတာပြီးလက္ခဏာလေးပြင်ပြီးဒီလောက်ပြင်ပြီးတော့ကာဘကေသူတို့ဆက်ပြအဲနောက်လက္ခဏာလာပြင်ပြီးလဲသူတို့ဆက်ပြလက္ခဏာပြင်ပြီးပြီးတော့သူတို့ပြသွားတာပါပဲဒါကမို့ဒီ9ရက်စခန်းမှာတော့ဒီလောက်နဲ့ပဲလုံလုံလောက်လောက်ရှိကြပါပြီအဲဒီညတညရှိပါသေးတယ်နော်ဒီညတညလည်းအားထုတ်ပါအားထုတ်ပြီးတော့နောက်နေ့မနေ့ကျတော့ကိုယ်ဒီမှာလူတွေတန်းတဲ့ပုံကိုယ်တွေခုနှစ်ရက်မှာလူတွေတန်းတဲ့ဆုံးခွန်လူတွေပုံကိုယ်တွေဝေယဝိဇ္ဇလုပ်တဲ့ပုံကိုယ်တွေအားလုံးပေါ့လေအဲ့ဒီပုံကိုယ်တွေကိုနောက်ကိုယ့်ရဲ့မွေးသမီးကမွေးသဖောက်ကပြေတော့မိဘနှစ်ပါးမွေးလို့ဒီရုပ်တွေရလာတာအဲ့ဒီဒီရုပ်တွေကိုမွေးထုတ်ပြီးလို့လေဒီရုပ်ရလို့လေဒီအကျင့်နေကျင့်ရတာဒီရုပ်မရှိဒီအကျင့်နေကျင့်လို့မရပါဘူးဒီရုပ်ရှိတော့ဒီရုပ်ကျင့်ရှိလို့ဒီအကျင့်နေကျင့်ရတာဒီရုပ်ကိုဘယ်လိုမွေးလဲမိဘတွေကမွေးတာအဲ့တော့မိဘနှစ်ပါးကိုအနန္တအနန္တ၅ပါးအားလုံးကိုလည်းအဲကရော့တဲ့အနေနဲ့မနေ့ကျရင်တော့အားလုံးဟိုဝိယဝဇ္ဇသမားတွေလှူတဲ့ပုဂ္ဂိုလ်တွေအနန္တအနန္တ၅ပါးဟိုလည်းပုဂ္ဂိုလ်တွေကိုအာယုံပြုပြီးတော့မိမိတို့တထိုင်တော့အဲ့ဒီတဏှာကြီးဝဲပါပဲတဏှာကြီးဝဲပါပဲအဲ့ဒါလေးထိုင်ပြီးတော့မြတ်တာပို့တဲ့လူကပို့သွားပါလိမ့်မယ်အဲ့ဒီမှာအဋ္ဌံထုတ်ကြတာပေါ့နော်အားလုံးပဲဒါဒီပွဲမှာဒါနောက်ဆုံးပွဲပါပဲဒါဒီခုနှစ်ရဲ့စကားရဲ့နောက်ဆုံးတွေ့တဲ့ပွဲပါပဲဖုံးဖုံးရင်တော့သိခေါ်တယ်အများတို့ကျုပ်တို့နောက်ဘယ်တော့မတွေ့ရတော့ဘူးဘယ်ကဘာဘယ်နှစ်ဘယ်လဘယ်နှစ်ဘယ်ကဘာမှဘယ်တော့မှတွေ့ဖို့မရှိတော့ဘူးဆိုတော့လူတွေကစိတ်မကောင်းကြအဲ့ဒါဘာလဲဆိုတော့ပြညာပေါ်မှာသွားယူရင်တော့ဘယ်စိတ်ကောင်းအောင်လဲပရမတ်ပေါ်မှာကြည့်ရင်အမှန်နေပါပဲ။အခုလို့ဆိုတော့အခုယောဂီတွေထိုင်ရတဲ့နေရာမျိုးအခုထိုင်နေခုနေရာနဲ့ကိုထိုင်နေခုအခုပရိသတ်ကနောက်နေ့ကြတော့ဒီလိုပရိသတ်ဖြစ်လာခြင်းမဖြစ်လာဘူး။အကြောင်းမျိုးကြောင့်ဖြစ်လာမယ်။အဲဒီတော့ပရိသတ်တွေကအခုလက်ရှိပရိသတ်နောက်မတွေ့ရတော့နောက်တွေ့တာနောက်ပရိသတ်ပဲဖြစ်တယ်။အဲနောက်လူကနောက်လူပဲဖြစ်တယ်။အဲ့ဒါလေးကိုဥပမာပြောရင်ဒါတူတူပေါ့လေဘုံဘုံလေဟိုတိတ်ပြီးတော့မဟောစီခြင်းဘူးခေါင်းပြန်ကြမ်းမရေမကောင်းဘူး ဘုမောလည်းနည်းနည်းဟောကြည့်ဘုံဘုံဒီတော့မှာပေါ့30အသက်30လောက်တုန်းကအဲ့ဒီလားလေစကားကြံခဲ့လို့ပါဟိုတနည်းဟောတာစကားကြံခဲ့တယ်ဘုံဘုံပြန်သိပါတော့ကိုစကားကိုကောငါဒီစကားတစ်လုံးကြံခဲ့တယ်မရှိဘူးအဲ့ဒီမှာဘုံဘုံဒီ6နှစ်လောက်ကျင့်တဲ့အကျင့်ကိုအဲ့ဒီဒကမာကြီးတယောက်ကသုံးနိုင်လင်းနဲ့ကျင့်သွားလို့ဘုံဘုံသာသနာပြုတာနှုတ်ရင်မပြုဘူးဟာဒီလိုကျင့်နိုင်ဖို့မလွယ်ဘူးဒုက္ခကိုမျိုးမျိုးခံရတယ်ရုပ်လိန်လိုကိုခံလဲရနန်လိန်လိုခံလဲရအဲရုပ်နဲ့နန်နဲ့နှစ်ယောက်ပေါင်းလိန်လိုခံလဲရခါရတာမှာအရင်မဲ့ဒီရုပ်ပေါ်မှာနာမှာတော့ဒီရုပ်အကြောင်းနာအကျိုးနာအကြောင်းရုပ်အကျိုးအဲရုပ်နာနေရဲ့အကြောင်းအကျိုးတွေကိုဘုံဘုံအကုန်သိတယ်ဂျာဖြတ်ပြီးတော့လည်းသိတယ်ပရိစ္ဆေသဘောပါအစနဲ့အဆုံးလည်းသိတယ်အဆုံးကနေအစလည်းသိတယ်အလေရနဲ့ဖောက်ပြီးတော့လည်းဘုံဘုံသိတယ်ဒါပရိစ္ဆေသဘောပါခန္ဓာထဲမှာလည်းတဲ့အကြောင်းနဲ့ရှိတယ်အဲ့ဒီတော့အဲ့ဒီတကမာကြီးဟာသရမတထိုင်မှာအတုပကုံတော့လောကကြီးပြောက်သွားတထိုင်နဲ့တထိုင်နဲ့လူပဲအတုပမြင်အတုပကြီးကပုတ်ပွားအယိုးကြအယိုးတွေကအမုံပြက်အမုံတွေကလွန်သွားလောကကြီးပြောက်သွားတော့သူ့ကိုလည်းမရှိတော့နှစ်နာရီထိုင်ခိုင်းတာနှစ်နာရီကွာသုံးနာရီကြာနောက်ပြီးသွားတယ်ဓမ္မကြီးပါမြန်တပြိတော့မသူ့နာမည်မတ်တက်ခေါ်တယ်ပြင်မာကြီးပေါ့တပြိတော့မတ်တက်ပါဗျာတဲ့မတ်ပြစ်မရှိတော့ဘူးတဲ့ခုအဲမတ်ပြစ်ဘယ်ရောက်သွားမတ်ပြစ်သေသွားပြီတဲ့သူအတုပနဲ့ချပလိုက်တာဟိုသူရောက်ကုန်တပြိတော့တဲ့ဒါတော့လူကရင်မာကြီးတကယ်ဟိုတော့ဘကလာတဲ့ကရင်မာဘာပြောလဲဆိုတော့တပြိတော့သူများအလောင်းတွေချပြရတာများပြီတဲ့အခုမှပဲတပြိတော့အလောင်းတပြိတော့ကိုတွေ့ကိုပိုင်ကိုကိုတိုင်ချလို့ရသွားပြီအတုပကိုသူမြင်သွားတော့သူ့အတုပသူချရတယ်ပေါ့သူများအတုပတွေချပြရတာဘဝတွေညားခဲ့ပြီကိုအတုပကိုမချခဲ့မီလို့သူတန်းနာလေလေဆိုတဲ့ကြောင့်ဒါနောလူပဲဘာမှမသိတော့တရားဆိုတာဘာမှမသိတဲ့ပုဂ္ဂိုလ်ကအဲ့ဒီစကားထပြောနောက်တစ်ထိုင်မှသူထိုင်လိုက်တော့သရာတွေတက်ပြီးထိုင်လိုက်တော့ဘာဖြစ်လဲဆိုတော့ဒါဟိုလင်းပေါ်နှိကင်းတစ်ချက်တိုးထိုင်တော့ရုပ်နာမြင်တယ်ညဘုံဘုံတို့ဝတ်တရတယ်ပရိယတ်တိကြောင့်ဆိုတော့သံဃာဘ150 180လောက်ရှိတော့ပရိဖျားဝတ်တက်လဲပြီးရောတခါဘုံဘုံတရားဆက်ပြလိုက်တဲ့အခါကျတော့7နှစ်ကြီးလောက်ပြတာ7နှစ်ကြီးမှသိနေသူ12နှစ်ကြီးလောက်မှသိနေတယောက်တည်းဝေဒနာတစ်ခါလဲအပြတ်ချုပ်သွားဝေဒနာချုပ်ပြီးတော့ဟုတ်လွတ်သွားတယ်ကဲတစ်ထိုင်နှစ်ထိုင်ပြီးတော့12နှစ်ကြီးကျော်သွားတယ်ကိုတော်လေးရဲ့တဲ့ဒီလူသိကြမယ်ဆိုတော့လူတွေမသိကြဘူးတဲ့သူပြောတာပဲသူပဲပြန်ပြောတာပဲဘုံဘုံကမဟောရအောင်သူပဲပြန်ဟောဟောလူတွေကဒီဝေဒနာကိုဆုံးအောင်လိုက်နိုင်ရင်ဒါသိချင်းတရားလွတ်ပါတယ်သူကပဲပြောအဲ့ဒီဓမ္မကြီးဘာမှမသိတဲ့ဓမ္မကြီးနောက်မနဲ့၄နာရီတခါတက်စကန်းတခါပြ၄နာရီတို့၃နာရီကထားဘူးလို့ပေါ့၄နာရီနဲ့၆နာရီပြလိုက်တော့ယုံနာမြင်သွားယုတ်တရားစိတ်တရားပွဲတော့အဲ့ဒီတော့အဟောတော်တယ်ဘုံဘောငါ၆နှစ်လောက်ကျင့်တာကျန်တဲ့ဒီဓမ္မကြီးက၃တိုင်နဲ့ကျင့်သွားတာဒီလိုပုံကိုယ်ကြီးရှိပါလားဆိုပြီးတော့ဘုံဘုံတရားပြဖို့ကိုအာယုံပြုတာအဲ့ဒီကနေတရားပြတော့ဝါရင်းမှာနေပေါ့ဝါချွတ်တော့သူတို့ရောပြင့်သွားသူကလည်းကရင်လူကြီးကိုဝါရိုးကြီးကဒီနဲ့ဆိုလို့ရှိရင်အရှိကြီးပေါ့ဟိုဖုံဖုံနေခဲ့တဲ့ဟိုဗာလေဖုံဖုံဆော့ဆော့နေတာပါခေါ့ဟိုနားမှာတဲတာလေတဲကိုရိတ်တာတဲကိုရိတ်တာနဲ့ဒီလောက်တောင်ကမှမဟုတ်ဘူးဝါရိုးကြီးရှိတယ်အဲ့ဒီဝါရိုးကြီးကအရှိကြီးပေါ့လေသူအလဲမှာကရင်နေဆိုတော့အားလုံးရှင်းခိုင်းရှင်းပြီးတော့ရိတ်တာတွေက30လောက်ဆောက်လိုက်တယ်30လောက်ဆောက်ပြီးတော့ရိတ်တာတွေသူကဖုံးဖုံးလာပြန်တော့ဖုံးဖုံးကြွားသွား3နှစ်လောက်နေခဲ့ရအဲဒီကရင်ရော3နှစ်လောက်နေပြီးတော့သူကလည်းကျင့်နေအဲအားထုတ်တာပေါ့လေအဲလူပေါင်းကတော့အသိမရှိပါဘူးအစိတ်30အတောက်ပဲရှိပါတယ်သူတို့တော့ရော်လေးဆိုတော့အဲမှာကျင့်ကြတာပဲညဟောနေရောမိကွက်ဒီနဲ့လာဟိုလည်းမီးစမီးမှမရှိပဲမိဘကလေးနဲ့လာကြအရှင်ညာအဲ့လိုနေကြနောက်အောင်ကြတော့သူကလည်းအနိစ္စလက္ခဏာပေါက်တယ်ဒုက္ခလက္ခဏာသူကောင်းကောင်းသိသွားသိသွားတော့တော်တော့ပြီငါဂျန်ုံပြန်တော့မယ်ဘုံမအဲ့ဒီမှာကြီးရဲအဲ့တော့ပြန်လာနေမှသူ့တော့လက္ခဏာတစ်ခုပြခဲ့မယ်ဆိုပြီးတော့ဘုံမကအဲ့မပဲလားဟောက်ဆင်းအောင်ဆိုဆင်းသွားဝါတော်တဲ့ဒီချက်ပိုင်းမှာပဲဒီဝါတော်ကြီးဟာပဲလုံးကွာတော့လေအဲ့ဒါသေချာနားထောင်နော်ဟ အဲ့အဲ့ဒါအနိစ္စကိုဘုံဘုံပြောခြင်းလို့သူကဉာဏ်ရှိတယ်ဒီပုဂ္ဂိုလ်ဘုံဘုံဟောလိုက်ရင်ဘာကိုရည်ရွယ်တယ်လဲဘာကိုသိတယ်လဲဆိုတာကိုသိခြင်းလို့ဘုံဘုံသူ့ကိုပြောတယ်ဒါမှမဟုတ်ဒီဝါတော်ကြီးကအရှိကြီးပဲလို့အဲ့ဒါဘယ်တော့မှဖြစ်လာတာဒါတပြည့်တော်လည်းမသိဘူးတဲ့တပြည့်တော်တို့အဖီးတွေအဖီးတွေတော့မသိဘူးတဲ့အဖီးဆိုတော့ဘုံဘုံတို့အဖွားပြောမှာပေါ့အဖွားတွေရဲ့အဖွားတွေတော့မသိဘူးတဲ့ဒီဝါတော်ကြီးကကြာခဲ့တယ်အော်ဒီလောက်ကြာကြာတယ်ဗျာတဲ့ဒါဖြစ်ရင်ခင်ဗျားတို့အမိုးလက်ထက်ကမဟုတ်ဘူးတဲ့ကိုတော်လေးရလဲတဲ့အဖေးတွေတော့မသိတဲ့ဝါတော်ကြီးကိုအမျိုးအမိုးကဘယ်လိုလုပ်သိမလဲဟောဒီလိုလားဘုံဘုံဒီအနိစ္စကိုပြောနေတာသူမသိဘူးဘုံဘုံဘာကိုရည်ရွယ်တယ်လဲဆိုတာသူနားမလည်နိုင်ဘူးပြည့်ဘုံဘုံလည်းနားလည်မလားဆိုတော့ပြောကြည့်လိုက်ကြဒါလည်းမရသေးဘူးတစ်ခါကတ်ပြောပြန်ဒါဖြင့်ဒကမကြီးလက်ထက်ကမဟုတ်ဘူးနော်အနည်းဆုံးကတ်ပြောလိုက်ဘုရားလေးလည်းဘယ်ဟုတ်မလဲတဲ့အရှင်မြတ်ဘာလို့ရည်ရွယ်ပြောနေတာလဲသူရင့်ရုံနဲ့စဉ်းစားစဉ်းစားတယ်ဘုံဘုံရည်ရွယ်ချက်ကိုသူစဉ်းစားလို့မရကဲအဖွားလက်ထက်ကဟိုအဖီးတွေဖီးတွေလက်ထက်ကဆိုရင်လာပြလို့ရှင်းရအောင်ဟောဝါတော်လေးရှင်းသွားကိုတော်လေးဘာလုပ်ဘုံဘုံအရင်တော့ဖလံတောင်ဝေးလေးလိုက်လိုက်အခုခိုင်းတာကိုဖလံတောင်တော့လက်မလောက်ကြီးအမတန်ကောင်းတယ်ဖလံတောင်ဝေးကျော်ရကျော်ကတ်ကိုတော်လေးဖလံတောင်ဝေးခုလို့လားမဟုတ်ပါဘူးလို့ဝါကြည့်မလို့ဘာဝါကြည့်မှာကျုပ်ငါးမျက်သားဝါတလုံးလောက်လိုချင်လို့ဘာလို့ဘို့သူမင်းနဲ့ဘာလို့ဘို့ဝါချထိုးဒီပြင်ဝါနဲ့ထိုးလို့မရဘူးလို့အဲ့ဒီငါးမျက်သားဝါနဲ့ထိုးရင်ဒီသွားမချိုးဘူးလို့ပြောတယ်ဟုတ်ကဲ့လားဘို့တော့ဟုတ်တယ်အဲ့တော့ငါးမျက်သားဝါတလုံးလောက်ရှာပေးစားမှာပြသူစဉ်းစားလိုက်မိတော့ဟာဘို့တော့လေးကလည်းငါးမျက်သားဝါပဲရှိမှာဟင်ခဏပြတော့အဖီးတွေလက်တကအဖီးတွေရဲ့ဝါဆိုဒီဝါတို့ကြီးอ่ะအခုငါးနဲ့ဝါတစ်လုံးမှာပြောနေလေးနဲ့ဝါတော့မရသုံးနဲ့နဲ့ခုတ်တယ်နှစ်နဲ့နဲ့တချို့အရေးကြီးနှစ်နဲ့နဲ့လာခုတ်တယ်အဲဒီဝါတို့ကြီးအဲ့ဒီဝါကိုအကြောင်းပြုလို့အဲ့ဒီရွာကိုလည်းဝါတော်စုရွာရလို့မှဲ့တာအဲ့ဒီတော့သုံးနဲ့ဆိုတဲ့ဝါအလွန့်ကျွန်ပဲလေးနဲ့ဆိုရင်မရှိဘူးငါးနဲ့ဆိုတော့တော်လုံးမှာမရှိဘူးအဲ့ဒီတော့ဘုံကမရှိတဲ့အလုံးကိုတောင်းလိုက်ခဏပြတော့အဖီးတွေလက်တကဝါလို့ပြောတယ်အခုခမည်းလက်ထက်မှာတော့ငါးနဲ့ဝါတလုံးမတွေ့ပါလားဆိုအဲ့မှာသူသဘောပေါက်တာဟာကိုတော်လေးရဲ့အနိစ္စကိုပြောတာအေးလေကျုပ်ကခမည်းကိုတိုးထဲမှာနှစ်ယောက်တည်းရည်စားစကားပြောတာမှမဟုတ်ပဲဘုံကလည်းလူငယ်ကိုအဲ့ဒါ30ဆိုတော့သူက45နဲ့50လောက်ရှိတယ်ခမည်းကတိုးထဲမှာကျုပ်ကရည်စားစကားပြောတာမဟုတ်ပဲဗျာတရားပြောတဲ့ဥစ္စာကိုတော်လေးပြောတာတကယ်ဟုတ်တယ်နော်တဲ့တပြည့်တော့သဘောပေါက်သွားပြီဒီအနိစ္စချက်ကိုလေအဲ့ဒီတော့တပြည့်တော်သဘောပေါက်ပြီဆိုပြီးတော့သူပြန်ကျင့်ဒီခန္ဓာကိုယ်မှာ32ပါဒတာကိုအကုန်လုံးအနိစ္စနဲ့သူဖွဲ့ပြတယ်။ဆံမင်းတို့၊မွေးညင်းတို့၊အသားတို့၊ကြောတို့။ဘုမာအနိစ္စပေါက်တာနဲ့ဒီခန္ဓာကြီးကိုသူဝါတော်လို့သဘောထားပြီးတော့သူခန္ဓာကိုဖွဲ့သွား။အခုတရားဓမ္မတွေပုံပုံမေးကျင်ပါတယ်။ဒီကောင်းကဆံမင်းတွေကဘယ်ဓမ္မတွေရရှိတာလဲဗျာ။ကောင်းကဆံမင်းတွေရလေ။ခန္ဓာငယ်ရရှိကြမယ်ဟုတ်လား။သီလရှင်ဝိညာဉ်တော်ပြန်ရှိလိုက်တာပေါ့။ငငယ်ဆံမယ်မရှိပါဘူးသူလည်းဝါတော့လို့ပဲတခါဖင်းတခါမကျွတ်ဘူးလားအဲ့ကျွတ်တာတွေများစုထားမယ်ဆိုရင်ပလတ်စတစ်အိတ်ကြီးနဲ့အများကြီးရမယ်ခေါင်းကဆံမယ်နဲ့ကျွတ်လို့တစ်ပင်ကျွတ်နှစ်ပင်ကျွတ်တွေစုမယ်ဆိုရင်ဒီအသက်ရွယ်အထိခေါင်းကဆံမယ်နဲ့အဲ့ကျွတ်တဲ့ဆံမယ်ဘယ်လိုများအေးခေါင်းကကျွတ်လိုက်ရှေ့တစ်ပင်ကကျွတ်တော့နောက်တစ်ပင်ကပေါက်ပေါက်လာဝါတော့လို့ပဲသူကရှေ့မခုတ်တော့နောက်တနည်းဆိုမဟုတ်ချက်မြစ်တွေထွက်လာတာပဲနော်မြစ်ထွက်လာတဲ့သုံးနည်းဆိုခုတ်နောက်မြစ်ကတနည်းပြီးတနည်းနှစ်တိုင်းမြစ်ထွက်တယ်ဒီလိုကောင်းကဆံမင်းရလဲအရှိရကျွတ်သွားနောက်ကဆံမင်းပေါက်ကလေးတွေပေါက်လာတာပဲဝါတော့လို့ပါပဲအဲ့ဒါဆံမင်းကမြဲမလားမမြဲဘူးလားဗျာမမြဲပါဘူးအဲ့ဒါလေးတွေလည်းခုစဉ်းစားကြပါနော်နောက်ကိုလည်းရှုထအောင်လို့ဘုံဘုံလမ်းခင်းပေးတာနောက်တော့ကဒီလက်မှာဗျာဒါလေးတွေကဘာခေါ်လဲလူတိုင်းမရှိဘူးလားရှိပါပါအဲ့ဒီလက်သေးကဘယ်တော့မှဖြစ်လာဟမ်အဲ့ဒီမိုးသေးရဖြစ်လာမိုးသေးရလက်သေးထားမယ်ဆိုရင်တလံလောက်တော့ရှိနေဟုတ်တယ်မလားမိုးသေးရလက်သေးမဟုတ်ဘူးတပတ်တကမနှုတ်မညှက်ဘူးလားအေးဒါပြန်သူကမြဲလို့လားဒီအမြဲတမ်းမိုးသေးရလက်သေးရှိသလားမမြဲဘဲနဲ့ရှိနေတာလားမမြဲဘူးနော်အမြဲတမ်းညှက်ပြနေတာတန်ကြည့်လိုက်တော့အမြဲရှိတယ်လို့ပဲမြဲပါမလားမြဲပါပါအေးသူမွေးရချမ်းမယ်ဆိုရင်တလန်လောက်ရှိနေပြီ ဒါတော့ရှိတာတော့အဖြောင်းမဟုတ်ဘူးလိန်ကောက်ပြီးတော့သွားမယ်စေလက်သေးတယ်နော်ဒါမှမဟုတ်ကိုယ်လက်သေးလည်းပဲမြဲသလားမြဲပါဘူးအဲဒါမှ32ကုဋေမှာအဲ့ဒီလိုလေးများကိုယ့်ကိုယ်စင်ကျင်ကြစမ်းပါနော်ဆံမရလည်းမမြဲဘူးနော်ခန္ဓာကိုယ်မှာပေါ်သမျှဟာလေးလိုက်ကြည့်ပါမမြဲပါဘူးဒါမှပြောနေရှူလိုက်တယ်ပြန်ထုတ်လိုက်တယ်နောက်တစ်ခါထပ်ရှူတယ်ဆော့ဆော့ရှူတဲ့လေဟုတ်ပါဟုတ
်
ပါဆော့ဆော့ရှူတဲ့လေကအေးဝင်သွားတယ်ပြန်ထပ်သွားတယ်နှွေးထွက်သွားတယ်ပြက်သွားတယ်နောက်တစ်ခါရှူလိုက်တဲ့အေးရာစောစောအေးရာနဲ့ဟုတ်ပါလားဟု
တ
်ပါဘူး။ဒါပေမဲ့တရှူတစ်ဆိုင်ကမြဲမလား
မ
ြဲပါဘူး။အဲ့ဒါလေးကိုများစင်စင်ဆာဆာလေးနဲ့ကြည့်ရင်ဒီတရားဟာလက်တကားမှာရှိပါတယ်။ဒုံးတိုက်ကြီးနဲ့ဝူးဝူးချောင်းချဲနဲ့မလုတ်ပါနဲ့ပေပြီးတော့မကျင့်ပါနဲ့။ပေကျင့်ကတ်ကျင့်ထိန်တာပြုတာမလုတ်ပါနဲ့။ညံသွားလေးနဲ့နော်ခန္ဓာမှာညံသွားနဲ့ကျင့်လိုက်ရင်အမတန်လွယ်လဲလွယ်တဲ့သုခပရိပဒခိတ်ပါဖြစ်ရင်လည်းဖြစ်မယ်။ကြာရင်တော့ဘိညာဖြစ်ရင်ဖြစ်မယ်။သတ္တံသတ္တံနဲ့အမြန်ရတဲ့တရားပါဖုံဖုံတို့ကတော့မသိလို့တကယ်လည်းဒလေချမ်းကျင်ရတယ်။ဖုံဖုံတို့သိတာတော့အော်လမ်းနေရဒီလမ်းကတော့မြန်နာပဲ။လူတွေဒီနည်းမသိလို့ပါလားဆိုဖုံဖုံတို့ဖွင့်ဖွင့်ပေးတာ။အခုလည်းပဲဒီဆံမင်32ကောတ္တမှာခုခန္ဓာကိုယ်မှာအဲဒီဆံမင်မမြဲကြောင်းလက်သက်ချီသေးဒီမမြဲကြောင်းနောက်သွားတော့မြဲသလားဗျာ
။
မမြဲဘူးကြိုးကြိုးပုံတယ်။ဖုံဖုံတို့ဆိုအာမုံပဲရှိတော့နော်မမြဲပါဘူးအကုန်လုံးကခန္ဓာကိုယ်ကြီးကမနေ့ကယုံနဲ့ဒီနေ့ယုံမတူပါဘူး။နော်ဒီနေ့ရုပ်နဲ့နှစ်ပြင်ရုပ်မတူပါဘူးဟိုတနေ့ကလည်းဘုံဘုံဟောခဲ့ဘူးတဲ့ဟိုအဲ့ဒါလေးကလည်းတော်တော်ကောင်းတယ်ဘုံဘုံဒီဇာလန်းလေးကိုလည်းဒီဟောကော့ကလေးကိုခြိုက်လွန်သွားကြီးလို့ဘုံဘုံလည်းဒီခြိုက်တယ်ဆိုအာရုံပြုလိုက်ရင်ဘုံဘုံအပိုင်ရသွားတာအသာလေးတက်ပြီးတော့ဆင်ញင်ထားလိုက်ရင်ဒါဘုံဘုံတော့အမှတ်မိသွားတယ်ဘာတောင်းမှမပြောင်းဘာလဲဆိုတော့ဒါသုတ်တန်တထုံးပါပဲသုတ်တန်နေရာနေဆရာတော်တပါးဟောလိုက်တာပါအားလဲဆိုတော့ဥရိယဘယမင်းသမီးနဲ့အဲဥရိယမင်းသားတို့နှစ်ပါးပေါ့မင်းသမီးတို့ဒီဘယင်းနဲ့နှဲ့မိဘယနှစ်ပါးဖြစ်နေကြတော့သူတို့ဇနီးမောင်နာမိဘယကလည်းပြောတယ်အသင်မင်းကြီးအသင်မင်းကြီးပြိနိဗ္ဗာန်ကိုနှက်ရဆံသွားရင်ဘယ်ပြဘယ်ဘုံရောက်တယ်ဆိုတာပြောပါအဲတပည့်တော်မှလည်းပဲသိသွားတယ်အသိမင်းကြီးကအရင်သေးသွားရင်လည်းဘယ်ဘုံရောက်တယ်ဆိုလာပြောပါမယ်ဆိုပြီးတော့ဂတိကဝထားထားတော့နောက်ကြတော့ဥရိယဟိုလည်းဘုရားမင်းသားကြီးကမင်းဘယင်ကြီးကသေးသွားသေသွားတော့တုတ်တိရဏတ်ကြီးရောက်ဒါလူရင်းပြောပြအဲ့တော့တုတ်တိရဏတ်ကြီးရောက်တော့နတ်ကြီးမှနေရင်းရနေပြီးတော့နေတာပေါ့ဒီဟာလဲဥရိယကမင်းသမီးကငါ့ကိုကြားတော့သေသွားပြီဘယ်ဘုံရောက်မလဲငါ့ကိုတော့လာပြောမှာပဲဆိုပြီးတော့သီလသမာဓိနဲ့နေတယ်ဥရိယဗျာဒီမင်းသားဘယင်ကြီးမရှိတော့သူကဘယင်မကြီးတက်လို့တက်လို့ပြီးတော့နေတဲ့အခါကြတော့ဟိုကတနည်းကနည်းနည်း50နှစ်ပေါ့ကြာလည်းမလာသေးဘူးအဲဒီတော့လည်းသူတို့ကဒီလိုຢာရန်နေမှာမဟုတ်ပဲအဲသောင်းကန်းန်းနေဟိုဒီအသက်တရား2000နန်း4000နန်း8000နန်းနေခစ်တယ်ဟိုအခုလိုတရားရန်ခစ်မဟုတ်ဘူးအဲဆိုသူတို့ကနေတာပေါ့စောင့်တာပေါ့သူခင်မန်းတယ်ဘယ်ဘုံရောက်လဲဆိုတာသောင်းနေပြီလားသီလသမာဓိနဲ့ပဲသူအားထုတ်ဟိုကလည်းပဲဒီဘယင်ကြီးကလည်းပဲသူနတ်သားဖြစ်သွားတော့ဩတနေ့မှပြန်စင်းစားတယ်ငါမင်းဘယင်ကြီးဘဝနဲ့လာခဲ့တာဥရိယဗျာမင်းသမီးငါညှောနေပါလားငါတို့ဂတိကိုရှိတယ်သူကဆင်းပြောလိမ့်မှာပဲဆိုဆင်းလာဆင်းလာတော့သူ့ကိုတော့ဒီတိုင်းတော့ငါပြောငါသူ့သီလစောင်းနေတယ်ဆိုပြီးတော့ဘယ်လိုလာလဲဆိုတော့အမတန်ချောမောလှပါတဲ့မင်းသားလေးအောင်ဆောင်းအဲ့ဒီဥရိယဘုရားမင်းသမီးဘယင်မကြီးထိုင်နေနေရာကိုအခန်းနဲ့သူကအပေါက်ကရောက်ရောက်လာတော့ဥရိယဘုရားမင်းဘယင်မကြီးကကြည့်ဟုတ်ဘူးဒီလောက်ငါ့မှာအဆောက်နေအကြက်တင်နေဒီတစ်ထက်မှာဒီမင်းသားကရောက်လာနောက်လက်ထက်မှာလဲရှူပကြီးကင်လာရှူပထက်မှာလဲရွှေတုံးနေအပြည့်ထဲ့သူကကင်းရပြီးတော့ဘာလို့မလို့လဲဆိုလာတယ်အသင်ဘာလို့မလို့လဲအသင်လူလင်ပြူဆိုတော့အသင်ဘယင်မာကြီးတဲ့အသင်ဘယင်မာကြီးဟာတယောက်တည်းအထီးကျန်နေပါတယ်တယောက်တည်းနေရဘယင်မာကြီးလောက်ပြီးတော့အမတားမပြင်းစရာကောင်းပါအဆောင်လျှောက်နေတဲ့ဘဒုနဲ့မှလည်းမတွေ့ရမပြောရမတွေ့ရကျွန်တော်ဒီရှုဘက်တွေနဲ့ရွှေတုံးတွေလာဆက်တာပါတဲ့ကျွန်တော်နဲ့ပေါင်းသိမ်းဖို့ကျွန်တော်နဲ့တော့ပေါင်းသိမ်းလိုက်ရင်အသင်ဘီဘရားကြီးကဘလို့ပြောမွေးမလဲဒီရွှေတုံးတွေကိုလက်ဆောင်ယူပြီးတော့ကျွန်တော်ကိုပေါင်းသိမ်းပါလို့သူကပြောတော့ဘယင်မကြီးကအသင်လူလင်မျိုးတဲ့ငါသည်ဥရိယဗျာ ငါရဲ့ဘယင်းကြီးကိုငါယနေ့ထိမမေ့ဘူးတဲ့အဲ့ဒါကြောင့်မလို့သင်ချွေချွေဆုံးလည်းမလူချင်းဘူးသင်ပြန်ပါတော့တဲ့သင်ကိုလည်းမနှက်သက်ပါဘူးကျွန်ုပ်ဘယင်းကြီးကိုပဲသူ့ရဲ့လာတဲ့လမ်းကိုဘယ်ပုံရောက်တယ်ဆိုတာသိကျင်လို့ကျွန်တော်သီလရင်းနဲ့ဆန့်သိမ်းပါတယ်ဆိုလိုက်တော့ပျောက်ပျောက်နောက်တနေ့ကျတော့လာပြန်ရောဒီကားကငွေဆုံးနဲ့ငွေဘွက်တွေကင်တာဟောဒီလူလင်လာပြန်ပြီလားဘီဘီအားဘယင်းကြီးမကြီးအဲ့ဒီလူလင်ဘာလာလို့လဲမနေ့အတိုင်းပဲပြောတာလားမနေ့အတိုင်းမှာသူ့ကိုချီးရေးဆိုတာပေါ့ချီးရေးဆိုတာအတင်းမနေ့အတိုင်းပဲဘယင်းကြီးကိုပဲသူနှစ်သက်ကြောင်းဒီလူလင်မျိုးမနှစ်သက်ပါဘူးဆိုတဲ့အကြောင်းပြောသူကလည်းကြောက်သွားပြန်နောက်တနေ့ကျတော့ကြီးတုံးနဲ့ကြီးွက်တွေယူလာအဲ့ဒီမင်းသားယူလာတော့ဘယင်းမကြီးကယူတာပေါ့တဟားနဲ့ယူတော့အတင်တုလင်ပြုအတင်တုလင်ကလူရေးမချွဲပါလားလူလင်ကိုသူပြောပြီအတင်တုလင်ကလူလင်ပြောကလူရေးမချွဲဘူးတဲ့ကိုကညစ်သက်တဲ့မိန်းကလေးတယောက်ကြိုက်တယ်ဆိုလို့ရှိရင်တဲ့ပထမနေ့ကရွှေတုံးရွှေွက်နဲ့ပြောတာတော့မှပယ်ပြစ်တယ်ဥစားသူ့နဲ့တန်ဖို့ရှိတဲ့အရာရင်းနဲ့သင်လာမှာပေါ့တဲ့သင်ကအဲ့ဒါမှလာပဲနဲ့နောက်နေ့မှာအဲငူဆုံးငူပဲအခုကြီးတုံးကြီးပဲနဲ့လာသင်ဘယ်လိုလုပ်ကြိုက်နိုင်မှာမလဲတဲ့သင်ကလူရေးမကြွယ်ဘူးဒီလိုဟိုပြောလိုက်တဲ့အခါကျတော့အဲ့ဒီလူလင်ဒီကထပ်အသင်ဘယင်မာကြီးတဲ့အသင်ဘယင်မာကြီးကလူရေးမကြွယ်တာပါဆိုတော့ဒါကြောင့်ကျွန်တော်ကလူရေးမကြော်လဲပြောတယ်အကျွန်တော်လူရေးမကြော်တာမဟုတ်အသင်ပင်မကြီးလူရေးမကြော်တာပါဟိုပထမနေ့ကရွှေတုံးရွှေခွက်နဲ့လာပြီးတော့အသင်ပင်မကြီးကိုပြောဆိုပြီးတော့ကျွန်ုပ်ချီရေးဆိုတော့ရုပ်နဲ့ဒုတိယနေ့ရုပ်ကမတူတော့ဘူးတဲ့ပထမရုပ်ကရွှေတုံးရွှေခွက်တော့တန်တယ်နောက်တနေ့မှငိုဆုံးငိုခွက်တော့ပဲတန်တယ်ပြက်နေပါလေဒါဥရယဘယဆိုတာဖြစ်ချင်းပြက်ချင်းကိုပြောတာနော်ဘုရားမင်းသမီးကဥရိယဘုရားမင်းသမီးကိုဒါကိုနားလည်ဖို့ကခက်တယ်ဥရိယဘုရားမင်းသမီးဆိုတော့တကယ်မင်းသမီးတင်တော့ဟုတ်ပါဥရိယဘုရားလို့ပြောတာနာမည်ကဖြစ်ပြက်ပေါ်ဥရိယဆိုဖြစ်ချင်းဘုရားဆိုတာပြက်ချင်းဥရိယဘုရားအသူ့ကိုပြန်ပြောနေတာဒီဟိုလည်းကဘုရားမင်းသားကြီးကဘုရားဆိုတာအပြက်ပေါ်ဘုရားဘယင်ကြီးကပြောနေအသင်းနဲ့ပထမနေ့ကတဲ့ကျုပ်ချီဆိုတော့သူဒီလိုလေမင်းသားကြီးမဘယင်မမသိဘူးဒီဗျာလူလင်ပြုတ်တယောက်နေနဲ့သိတော့အသင်ပထမနေ့ရတဲ့တကယ်ထိုက်တိုက်တန်တာမှာတဲ့ရွှေလုံးနဲ့ရွှေခွက်နဲ့တန်လို့ကျွန်တော်ခြေရေးဆိုတာပါနောက်နေ့ကျတော့ပထမနေ့ရုပ်မဟုတ်တော့ဘူးတဲ့ပြက်သွားပါပြီတဲ့ပြာအစားထိုးလို့လည်းမရဘူးဟိုမင်းရင်ရတဲ့ငွေခွက်တော့ပဲတန်ဖို့ရှိပါတော့တယ်တဲ့ဒါကိုကျွန်တော်ငွေခွက်နဲ့ခြေရေးဆိုတာပါဟောအခုလာတာကြီးလုံးကြီးခွက်နဲ့လာတဲ့ဥစ္စာအသစ်ရုပ်ကငွေခွက်နဲ့ရွှေခွက်နဲ့လည်းမတန်တော့ငွေခွက်နဲ့လည်းမတော့ကြီးခွက်လောက်လည်းတံမာတော့တယ်တဲ့အဲ့ဒါကြောင့်ကြီးခွက်ယူလာတာပါဆိုတော့ဒီဗျာကြီးကသတိတံဝကရတာအေးဟုတ်သားပဲငါကလောကဘက်ကနေငါထဲနေတာအမောင်းတော့ဒီလူလင်ပြောတာတရားသူကဥရိယဘေးအကိုဖြစ်ချင်းပြက်ချင်းကိုအဲ့ဒီတော့သူ့ရဲ့ဖြစ်ချင်းပြက်ချင်းကိုပြန်မြင်လာဟုတ်တာပဲငါကအမြဲပြက်နေတာပဲအခုဒကာမကြီးတို့လည်းပြောတာနော်ဒကာမကြီးတို့အခုရုပ်တရားဥရိယဘေးခေါ်တယ်ဖြစ်ပြက်ဒီပါဟိုဥရိယဘုရားပြောတာမဟုတ်ဒကမကြီးတို့ကဏဥရိယဘုရားကိုဟောမုံပြောလို့တာပါနောက်ခုနဆံမင်းကလက်မြဲသလားလက်သက်ရှိတယ်နော်ဒါဥရိယဘုရားဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့သွားနေတာဒီခန္ဓာကိုယ်ကြီးကအဲမြဲသလားအခု9ရက်ပြတယ်ဒီနေ့ဆို9ရက်နောက်ဆုံးဖြစ်လာပြီဒါတရက်ဟိုပထမရက်တွေရပါတော့ပြက်သွားပြီဘယ်တော့မှပြန်ဖြစ်မှမရှိတော့ကိုပြုတ်ခဲ့တဲ့ကံတွေကကို့မှာအထုတ်ထဲနဲ့ရလာခဲ့ပါနော်အဲ့ဒီတော့ဥရိယဘေးရဆိုတာကနသုတ်တန်နဲ့ဟောပြီးမဲ့မိမိတို့ခန္ဓာမှာညံရောက်သွားရင်ဟောငါဥရိယဘေးကနတော့ကတရကယုတ်တိတဘာဝယုတ်တိဒေသနာယုတ်တိလို့ရှုခွက်နဲ့နှိုင်းနေငွေခွက်နဲ့နှိုင်းနေကြီးခွက်နဲ့နှိုင်းနေဒါနောက်နေ့ဆိုဘာခွက်နဲ့နှိုင်းအောင်မသိဘူးဒါစောစောသိလိုက်လို့အသင်ဟာတဲ့အကျွန်ုပ်ကိုပညာလာပြီးတော့ပြတာကျွန်တော်လက်သတိတော်ရတယ်ရပါပြီတဲ့အေဘဒါမမုံမြတ်သောတရားတွေနဲ့နားပါပြီအသင်ကဘာလို့ပါလဲတဲ့သိချင်းလို့ပြန်ပြောပါလဲဆိုတော့အဲဒီတော့မှငါကိုဟိုဘယမင်းသားကြီးရုပ်ကိုခေါ်လိုက်တာခေါ်ပြလိုက်တော့မှမောင်တော်ပဲဆိုသူရှိတော့သွားပြီးတော့ဖက်ပြီးတော့မှုတာပေါ့မှုရက်ကအသင်မေပြားကြီးတဲ့သင်ငိုးနေလဲအပြက်ပါပဲတဲ့နောက်ပြန်ဆုံးအပြက်ခကြီးနဲ့လဲ ဟိုလိုက်ခဲ့ပါတော့ဆိုပြီးတော့သူ့ရဲ့တာဝရဏကိုနှက်ပြီးပြန်သွားတယ်ဒါသုတ်တံရောအဘိဓမ္မာရောဘုံဘုံလည်းအချိန်မရလို့ကပ်ပြီးတော့ပြောလိုက်တာနော်ဒါမိမိတို့တွေဟိုဥရိယဗျာမဟုတ်ခုနကတော့ဘုံဘုံဝါနဲ့ဥပမာပေးခဲ့တယ်ဝါပဲနဲ့နော်အနိစ္စလားဝါရောကြီးလို့သူပြောတာဟုတ်အခုဝါရောကြီးနဲ့ဆံမဲနဲ့မတူလားအမြဲတမ်းကိုကောင်းကြီးဆံမဲများရှိတယ်ဒါနဲ့မြဲတယ်လားမမြဲတယ်လားအဲညံနဲ့ဆင်ညံပါဟိုစိတ်နဲ့သိတာတော့မြဲနေတာပဲညံနဲ့ဆင်ညံမမြဲဘူးညံလို့ဒီနော်ညံနဲ့စဉ်းစားပါစိတ်နဲ့စဉ်းစားလို့ကတော့သူကအဖြစ်ကြီးပြမှာပဲစိတ်ကသူကစိတ်ကအဖြစ်သမားညံကဒီမမြဲတဲ့အဖြစ်သမားညံကိုယူကြပါဒီမဲ့ညံဖုံညံနိဗ္ဗာန်ညံวิปัสสนาญาณญาณสังขารตัตติบาไอ้တော့คุณน่ะวาระเนี่ยดูได้สามเณรอุริยะเบยะมินทมิเนี่ยดูได้สามเณรเล็ดเล็ดฉีเล็ดฤตวาฤอเยฤอโจฤနှလုံးฤ6กัดฤอุไสงมา32กัตตะฤหาอุริยะเบยะฤบาเวมะเน่ะตะโบฤโกพมงอะราโหโหเนมาเจตนายุทธิโหส่องฤอากามยุทธิตารกยุทธิเนี่ยอะกุเตยานาฤปกโกฤโกอุเซนดาณกุโซအဲတတိတံဝေကရအောင်ဟောကြားခြင်းဖြစ်ပါတယ်တရားနာတဲ့ပုဂ္ဂိုလ်တွေသည်ယနေ့မှစ၍သောတပ္ပတိမေသောတပ္ပတိဘုဒ္ဓရာဂမိမေဒရာဂမိဘုအနာဂမိမေအနာဂမိဘုအရတမေအရတဘုမလေးတံဖိုလေးတံကိုသိဉ္ဉံထုတ်ချောက်ရလွယ်ရောက်လွယ်မျက်မှောက်ပြုလွယ်နိုင်တဲ့ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်နိုင်ကြပါစေကုန်သတည်းအားလုံးတော့ပြီးပါပြီเนาะဒါပြင်နဲ့တခုဘုံဘုံဝင်စားစရာတခုပြောမယ်ဒါသမီးတို့ကောင်းတဲ့ကောင်းအောင်ဘုံဘုံလုပ်တယ်ဘယ်လုပ်ပြဖြစ်ကောင်းတဲ့ကောင်းခြင်းသည်သာ၍ကောင်းပါတယ်ဘာဖြစ်လို့ဆိုဘုံဘုံကိုမနေ့ကလှူလိုက်တယ်တနေ့ကလာပြီးတော့လှူကြတယ်သင်္ကန်းနေဝတ္ထုတွေလှူလိုက်တဲ့မွေတွေဟာဘုံဘုံမယူပါဘူးဘုံဘုံမှလည်းပြည့်စုံပါတယ်အဲ့ဒီတော့ဘယ်လောက်ရှိလဲတကယ်ကြီးသင်ပြတယ်
32,000
32,000 32,000 ကိုဒီကဆရာကြီးဖြစ်တဲ့ဒေါခင်မာစာရီလာဒေါတိရာစာရီကိုဘုံဘုံအားလုံးမလှူခဲ့ပါတယ်နော်အဲ့တော့အားလုံးသာဓုခေါ်ကြပါဒါမှနောက်ကိုဒေါတိရာစာရီဟာဒီမှာသာသနာကိုဆက်လက်ပြီးတော့သူထမ်းဆောင်သွားမယ်ပုဂ္ဂိုလ်ဖြစ်ပါတယ်အားလုံးတကသီလရှင်ဖြစ်ပြီးတော့သူ့မောင်နဲ့တွဲပြီးတော့လာခဲ့တော့သူ့ဘာသူနေကြအခုသူ့ဘောသာသနာပခုံးကြလာပြီပခုံးကသူ့ဘောသာသနာသူ့ထမ်းရတော့မယ်ဒါကြောင့်မလို့ဘုံဘုံလဲမြင်လို့ဒါဘုံဘုံလဲပံဖို့နိုင်သမျှပံဖို့ပြင်မယ်အဲ့ဒီတော့သီလရှင်ဖြစ်တဲ့အတွက်ဒကာဒကာမတွေလည်းပဲကိုယ်လဲမိန်းကလေးတွေဖြစ်တဲ့ဒီမိန်းကလေးသီလရှင်ကနေသာသနာပြုတဲ့အတွက်ဒကာဒကာမတွေလည်းပဲသာသနာကိုဝဲဝန်းပြီးတော့ဒီတော်ဒီသာစာရေးကိုပြုကြပါလို့ဒါဘုံဘုံမေတ္တာရပ်ခံရနေဒီကုန်းချုပ်ပါတယ်အားလုံးသာဓုပေါ်ပါ